Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ29ရက်စနေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရောအနေနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပ
ါကျမကတော့ဆုမြတ်ပါပါရှင်အီဂျစ်မာဒီတမရဟောင်းဟော့စနီမူဘာရက်အပေါ်ဆန္ဒပြသူတွေကိုတပ်ဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုအလုံးကိုတရားရုံးကကင်းလွတ်ခွင့်ပေးခဲ့ပါတယ်မြန်မာနိုင်ငံရဲ့နေဆက်တွေလုံခြုံရေးပုံမခိုင်မှာဖို့အတွက်ဩစတြေးလျအစိုးရက9နှစ်ကူညီမဲ့အစီအစဉ်ကိုကြီးညာခဲ့ပါတယ်ဒီလိုသတင်းတွေကိုတော့မတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့လက်ပတောင်းနှောင်ကျင်းနီစီမံကိန်းအရေးကန့်ကွက်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့နှစ်နှစ်ပြည့်နှစ်ပတ်လည်မှာတော့
အတူတကင်းတဲ့ဒီ29ရက်နေ့တန်းကားတော့ဒါနှစ်နှစ်ပြည့်မိလောင်မုံနဲ့ဒါအဖြစ်ခံရတယ်အဲ့ဒီဟာတွေကိုလည်းအရင်ပြီးချင်းဆောင်ရွက်ပြီးချင်
းလက်ပတောင်းတော်ဆန်းမြဝတီကျောင်းတိုက်ကဆီယာရောဦးအာလောကကမိန့်ကြားသွားတာပါရှင်ဒီကျောင်းအသေးစိတ်ကိုသတင်းတွေအပြီးမှာတင်ဆက်ပေးမှာပါတစ်ဆက်ထဲမှာပဲလက်ပတောင်းတော်ကျင်းနေစီမံကိန်းကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့အပေါ်နိုင်ငံတကာလူညင်ချမ်းသာခွင့်အဖွဲ့ Amnesty International ရဲ့အစုံစမ်းစစ်ဆေးမှုအစီရင်ခံစာအကြောင်းနဲ့မြန်မာအစိုးရတပ်နဲ့ GNA တပ်အကြားစီးရီးတင်းမာမှုတွေတိုးလာတဲ့အတွက်အေလွန်းနဲ့ရာသီဥတုတန်ခံနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ထူဆိုရင်စရာဖြစ်လာနေတဲ့အကြောင်းနောက်ဆုံးရသတင်းတွေကိုနောက်ပိုင်းမှာဆက်လိုက်တင်ပြသွားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်းခင်ခုခရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင်
အီဂျစ်နိုင်ငံမှာ2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူမှုအုံကြွမှုတွေအတွက်မှာဆန္ဒပြသူတွေကိုတပ်ဖြတ်ခဲ့မှုမှာတမရဟာဟော့စနီမူဘာရက်ပါဝင်ပတ်သက်နေတဲ့ဆိုရက်ဆွဆွဲချက်တွေအလုံးကိုကင်းလွတ်ခွင့်ပေးလိုက်ပါတယ်။ယာရုကနေဆင်းပေးခဲ့ရတဲ့တမရဟာမူဘာရက်အပေါ်ဆွဲဆိုထားတဲ့ဆွဲချက်အလုံးကိုပယ်ချလိုက်တယ်လို့လာရောက်နားထောင်သူတွေနဲ့ပြစ်ကျက်နေတဲ့တရားရုံးထဲမှာတရားသူကြီးကအမိန့်ချခဲ့တာဖြစ်ပါတယ်။တရားသူကြီးကဆုံးဖြတ်ချက်ကိုကျင်းညာချိန်မှာတရားရုံးတစ်ခုလုံးလက်ခုပ်လက်ဝါးတီးတံတွေထွက်ပေါ်ခဲ့ပါတယ်တရားရုံးထဲမှာပဲဆေးရုံကလေးပေါ်မှာဒီအမိန့်ကိုနားထောင်နေတဲ့မစ္စတာမူဘာရက်ကိုသူ့ရဲ့သားတွေနဲ့ဒီသူနဲ့အမှုတွေတဲ့သူတွေကနှစ်ဖူးကိုနန်းရှုံပြီးတော့အားပေးခဲ့ပါတယ်ဒီယာနဲ့ချီတဲ့ဆန္ဒပြသူတွေကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တယ်လို့ဆွဆွဲခံထားရတဲ့မူဘာရက်အစိုးရလက်ထက်ကဖြည်တဲ့ရေးဝင်ကြီးနဲ့ထိတ်တန့်လုံခြုံရေးအရာရှိ6ယောက်ကိုလည်းတရားသေးလွှတ်ပေးခဲ့ပါတယ်အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့တမရဟာမူဘာရက်နဲ့သူ့ရဲ့သားတွေဖြစ်ကြတဲ့အလာနဲ့ဂမ်မဲလ်တို့အပေါ်ဆွဲဆိုထားချက်တဲ့ဒီအာဂတိလိုက်စားမှုကိုလည်းတရားသေးလွှတ်ပေးခဲ့ပါတယ်ဒါပေမဲ့တီးခြားအလွဲသုံးစားလုံးမှုနဲ့လောလောဆယ်မှာတော့မစ္စတာမူဘာရက်ဟာ၃နှစ်ပြစ်ဒဏ်ကိုကြားခံနေရပါတယ်ရှင
်အကြမ်းဖက်သမားတွေကိုချိန်မုံမှုမိမိအနေနဲ့တန်ထိတ်တန်ချထားတဲ့အကြောင်းနိုင်ဂျီးရီးယားသမ္မတ Goodluck Jonathan ကဒီကနေ့ပြောကြားလိုက်ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတောက်ချာနေကဗလီဖျားရှိခိုးကြောင်းတစ်ခုကိုအစ္စလာမ်အစွန်းရောက်စစ်သွေးကြွတွေကဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်ဆူတောင်းဝစ်ပြူနေသူ80ကျော်သေဆုံးခဲ့ပြီးအနည်းဆုံး100ကျော်လောက်ဒဏ်ရာရရှိခဲ့ပါတယ်။စနေနေ့ကထုတ်ပြန်တဲ့သမ္မတရဲ့ကြေညာချက်မှာဘုံရန်သူအတွက်ပြည်သူအလုံးညီညွတ်ကြဖို့လဲတိုက်တွန်းထားပါတယ်။ကနုမျိုးကလူစီကားယာမြို့လေကောင်းမှာရှိတဲ့ဗလီဖျားရှိခိုးကျောင်းမှာတောက်ကြနေဝစ်ပြူဆူတောင်းပွဲစတင်ပြီးတဲ့နောက်ဖျားရှိခိုးကျောင်းအပြင်ဘက်မှာဘုံတွေဇက်တိုက်ပောက်ခွဲခဲ့ပြီးအကြမ်းဖက်သမားတွေကတနက်တွေနဲ့ပစ်ခတ်ခဲ့ကြတာပါ။မျက်မြင်သက်တည်ရီရဲ့ပြောဆိုချက်အရဗလီကျောင်းအပြင်ဘက်မှာဘုံနှစ်ခုပောက်ခွဲခဲ့ဒီလူအများအပြားအပြင်းထန်ဒဏ်ရာရခဲ့လို့ကြောက်ရွံ့ထိတ်လန့်နေကြတယ်လို့လည်းဆိုပါရယ်ရဲတွေရောက်လာချိန်မှာတော့အမျက်ဒေါသထွက်နေတဲ့လူငယ်တွေကနေအော်ဟစ်ခဲ့ကြပြီးဒုတ်တီကြောက်ခဲတွေနဲ့ရဲတွေကိုပစ်ပေါက်ခဲ့ကြပါရယ်ဒါကြောင့်ရဲတွေဟာဗလီကျောင်းအဝင်ပေါက်နေရာကိုရောက်ဖို့ခက်ခက်ခဲခဲစူးစမ်းခဲ့ရပါရယ်ဒဏ်ရာရသူတွေကိုပြုစုဖို့စေဝန်တန်းတွေရောက်လာချိန်မှာတော့ဒေါသထွက်နေတဲ့လူအုပ်ကြီးဟာညင်တက်ခဲ့တယ်လို့ VOA သတင်းတောက်ကပြောပါရယ်ရှင်
အနောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဂီနီနိုင်ငံကိုအီဘိုလာတိုက်ဖျက်ရေးအတွက်ဒေါ်လာ125သန်းအကူအညီပေးမယ်လို့ပြင်သစ်နိုင်ငံကကတိပြုခဲ့ပါရယ်။အီဘိုလာရောဂါအဆိုးဆုံးဖြစ်ပွားနေတဲ့နိုင်ငံတစ်ခုစီကိုပထမဆုံးတွားရောက်တဲ့အနောက်နိုင်ငံခေါင်းဆောင်တစ်ယောက်အဖြစ်ပြင်သစ်သမ္မတဖရန်ဆွာဟော်လွန်ဟာတောက်ချာနေတော့ကဂီနီနိုင်ငံကိုရောက်ရှိလာစဉ်မှာဂီနီအတွက်မျှော်လင့်ချက်တွေတည်ဆောင်လာပါတယ်လို့ပြောကြားခဲ့ပါရယ်။၈နှစ်လောက်ကြာတဲ့ဒီပြင်သစ်သမ္မတရဲ့ဒီခီးစဉ်အတွင်းသူဟာအီဘိုလာရောဂါတွေကိုကုသပေးနေတဲ့ကျန်းမာရေးစင်တာတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်။ပြင်သစ်အခြေစိုက်နေစည်းမထဆရာဝန်များအဖွဲ့ရဲ့အဲ့ဒီစင်တာဟာဂီနီမာအီဘိုလာဖြစ်ပွားနေသူတွေကိုအဓိကဆေးကုသပေးနေတဲ့နေရာဖြစ်ပါတယ်။အဲ့ဒီမှာကုသပေးနေတဲ့ပြင်သစ်နဲ့ဂီနီဆရာဝန်တွေရဲ့တတိနဲ့စေတနာကိုပြင်သစ်သမ္မတဟော်လွန်ကချီးကျူးခဲ့ပါတယ်။အီဘိုလာရောဂါကုသပျောက်ကင်းသွားတဲ့လူနာဟောင်းတစ်ယောက်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အီဘိုလာရောဂါကြောင့်ဂီနီမှာသေဆုံးသူပေါင်းဟာ1200ထက်မနည်းရှိနေပါပြီ။ ပြင်သစ်သမ္မတဟာတောက်ချနေညပိုင်းမှာပဲဆန်နဂေါနိုင်ငံဒါကာမြို့စီကိုခီးဆက်သွားခဲ့ပါတဲ့ဆန်နဂေါမှာကျင်းပမဲ့ပြင်သစ်ဘာသာပြောနိုင်ငံကောင်းဆောင်များညီလာခံကြရင်လေအီဘိုလာရောဂါတိုက်ဖျက်ရေးမှာနိုင်ငံကအကူအညီရအောင်လို့ပန်ကြားမယ်လို့သမ္မတဖွန်ဆွာအော်လွန်ကပြောကြခဲ့ပါတယ်ရှင်
။နျူကလ িয়ার ထိပ်ဖူးတက်ဆင်ပြစ်နိုင်တဲ့တိုက်ချင်းပြည်ရေငုပ်တင်းမော၃ဒုံးလန့်နဲ့တခုကိုရုရှားနိုင်ငံကအောင်မြင်စွာဆန့်သက်ပြစ်လွတ်ခဲ့ပါတယ်။ဘော်ရက်စ်ပင်လယ်ထဲမှာနျူကလ িয়ার စွမ်းအင်၃ရေငုပ်တင်းမော၃စီးကနေတောက်ကြနေတုန်းကဒုံးကျည်ဆန့်သက်ပြစ်လွတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။ဘော်ဗမစ်ဇိုင်းဒုံးလန့်နဲ့ဟာပြစ်မှတ်ထားတဲ့ရုရှားနိုင်ငံအရှိတ်ဘက်ကမ်ချတ်ကာကျွန်းဆွေအထိရောက်ခဲ့တယ်လို့ကာကွယ်ရေးဌာနကဆိုပါတယ်နျူကလ িয়ার ထိပ်ဖူး၁၀ခုအထိတက်ဆင်နိုင်တဲ့ဘူလ်ဗာမစ်ဇိုင်းဒုံးဟာမိုင်900လောက်အထိအဝေးကိုပစ်နိုင်တယ်လို့ရုရှားသတင်းမီဒီယာတွေကပြောပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံနေဆက်လုံခြုံရေးပုံမှုခိုင်မာတောင်းတင်းဖို့အတွက်ဩစတြေးလျအစိုးရကအကူအညီပေးမဲ့9နှစ်စီမံကိန်းတရက်ကိုဒီကနေ့ထုတ်ပြန်ကြီးညာလိုက်ပါတယ်။ဩစတြေးလျအစိုးရနဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်ဟွာအရမြန်မာနိုင်ငံရဲ့နေကစားရေးရာစီမံခန့်ခွဲရေးအုပ်ချုပ်ရေးတည်နှံပို့ချရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဤပညာနဲ့ဤစနစ်ပိုင်းအကူအညီပေးရတဲ့အတွက်ကိုဩစတြေးလျလူဝင်မှုကြီးကြပ်ရေးဌာနကအကူအညီတွေပေးမှာဖြစ်ပါတယ်။ဒေသရင်းနိုင်ငံတွေရဲ့နေဆက်တွေလုံခြုံမှဩစတြေးလျနိုင်ငံရဲ့နေဆက်တွေလည်းလုံခြုံခိုင်မာမယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးစကော့မော်ရီဆန်ကဒီကနေ့နိုဝင်ဘာ29ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ညညာချက်ထဲမှာပြောကြားထားပါတယ်။ဩစတြေးလျရဲ့နေဆက်တွေအပေါ်ချိမ့်ချမှုအန္တရာယ်တွေပိုများလာနေပြီးတော့လူကုန်ကူးမှုအကြမ်းဖက်မှုနဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုကျူးလွန်မှုတွေကိုဒေတာရင်းနှိမ်နင်းနိုင်ဖို့ဟာအရေးကြီးလာပြီလို့ဝင်းကြီးမော်ရီဆန်ကဆိုပါတယ်။နေဆက်လုံခြုံရေးအကူအညီပေးဖို့သဘောတူခဲ့တဲ့ဒီဩစတြေးလျနဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာဟာနှစ်နိုင်ငံတန်တမန်ဆက်ဆံရေးမှာနောက်ထပ်အရေးပါတဲ့ခြေလှမ်းကိုလှမ်းခဲ့တာဖြစ်တယ်လို့လည်းကြေညာချက်ထဲမှာပြောကြားထားပါတယ်ရှင်။
ထိုင်ဝမ်ကျွန်းကဒေသအတော်များများမှတောက်ကြနေကမြူနီစပယ်နီယာပေါင်း11,000အတွက်ရွေးကောက်ပွဲစတင်ကျင်းပရမှာထိုင်ဝမ်ပြည်သူတွေမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲဟာတရုတ်ကိုလိုလားတဲ့လက်ရှိထိုင်ဝမ်သမ္မတနဲ့သူ့ရဲ့အာဏာရ KMT ကွန်မင်တန်ပါတီပေါ်လူထုထောက်ခံမှုဘလောက်ထိရှိမလဲဆိုတာစမ်းသပ်မှာဖြစ်ပါတယ်။သမ္မတမတ်ယင်ကျိုကိုရိုင်းလည်းမြို့တော်တိုက်ပေကမဲယုံတစ်ခုမှာစန္ဒမဲပေးခဲ့တာပါ။ဆန္ဒသဘောထားကောက်ယူတဲ့စစ်တမ်းတွေအရအဓိကအတိုက်ခံပါတီကြီးလည်းဖြစ်တရုတ်နဲ့နှိဆက်ရေးထက်လွတ်လပ်ရေးကိုပိုးပြီးလိုလားတဲ့ Democratic Progressive Party ကိုလူကြိုက်များနေတာကြောင့်အဓိကအရေးပါတဲ့မြို့အများပြားမှာ KMD ပါတီအနေနဲ့မဲအသားစီးရရေးစိန်ခေါ်မှုတွေရင်ဆိုင်ရဖို့ရှိတယ်လို့ဖော်ပြနေပါတယ်။ထိုင်ဝမ်ပေါ်တရုတ်အစိုးရရဲ့အာဏာပိုးပြီးလွှမ်းမိုးလာတာစီးပွားရေးတဖြည်းဖြည်းကျဆင်းလာတာစတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လက်ရှိအာဏာရပါတီကိုလူကြိုက်နေလာနေပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမစ္စဆိုရီပြည်နယ်မှာဒီဂျူရီလူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်တစ်ခုကိုမကျေနပ်လို့ဆန္ဒပြမှုတွေဆက်လက်ရှိနေချိန်မှာပဲရဲတပ်ဖွဲ့ရဲ့မတရားလုပ်နေတာတွေကိုစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂရဲ့ညှဉ်းပန်းနှိပ်စက်မှုစန့်ကျင်ရေးကော်မတီကတိုက်တွန်းလိုက်ပါတယ်။ရဲတွေဟာအင်အားအလွန်အမင်းတုံးနေတယ်လို့ဆိုတဲ့တိုင်ကြားမှုတွေဒီတိုင်ကြားမှုတွေကိုဘလို့စုံစမ်းအရေးယူရဲဆိုတဲ့အချက်အလက်တွေကိုအမေရိကန်တာဝန်ရှိသူတွေကပြောကြားခြင်းမရှိဘူးလို့တီးကြားလွတ်လပ်တဲ့အဖွဲ့ဝင်၁၀ဦးပါကုလသမဂ္ဂကော်မတီတွေကကြွမ်းကျင်သူတယောက်ကပြောပါတယ်။မစ္စဆိုရီပြည်နယ်ဖာဂိုဆန်မြို့ကဒီလူမဲ၁၀ကျော်တဲ့မိုက်ကယ်ဘရောင်းကိုလူပြူရဲတယောက်ကပြစ်ဒဏ်ခဲ့မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံတလွှာအသားရောင်ကွဲပြားမှုအပေါ်အခြေခံတဲ့တင်းမာမှုတွေရှိနေချိန်မှာပဲအခုလိုမျိုးကုလသမဂ္ဂရဲ့ညှဉ်းပန်းနှိပ်စက်မှုစန့်ကျင်ရေးကော်မတီကအမေရိကန်ရဲတပ်ဖွဲ့ရဲ့အင်အားအလွန်အမင်းသုံးမှုလူမဆန်စွာပြုမှုတွေပေါ်မှာဝေဖန်ပြစ်တင်ခဲ့တာဖြစ်ပါတယ်ရှင်
မစ္စရီပြည်နယ်ဖာဂူဆန်မြို့မှာတောက်ကြနေကအမျက်ဒေါသနဲ့ဆန္ဒပြနေကြသူတဒါဇင်ကျော်ကိုလုံခြုံရေးရဲတွေကဖမ်းဆီးခဲ့ပါတယ်။လက်နက်မဲ့လူမဲ၁၀ကျော်သက်အရွယ်တအူပြစ်ဒဏ်ခံရတဲ့အမှုမှာလူပြူရဲရာရှိကိုအရေးမြူတဲ့အပေါ်လူအများကမကြေမနက်ဖြစ်ပြီးဆန္ဒပြခဲ့ကြတာပါ။မနေ့နှောင်းပိုင်းက ရဲဌာနအဆောက်အုံအနားလမ်းတွေကိုဆန္ဒပြသူတွေဘက်ကတရားမဝင်ပိတ်ဆို့ထားတဲ့ဆိုတဲ့ဆွဆွဲချက်နဲ့ရဲတွေနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုဖြစ်ခဲ့ရပါတယ်။တောက်ချာနေအစောပိုင်းကလည်းဖာဂူဆန်မြို့နားကစိန့်လူးဝစ်မှာဆန္ဒပြသူတွေဟာအနည်းဆုံးကုန်တိုက်ကြီးနှစ်ခုကစတိုးဆိုင်တွေကိုဝင်ရောက်ဖျက်ဆီးခဲ့ကြတာပါ။စိန့်လူးဝစ်ဟာဩဂုတ်လကလူပြူရဲရာရှိဒဲရစ်ဝီလ်ဆန်ကနေလူမဲအသက်18နှစ်အရွယ်မိုက်ကယ်ဘရောင်းကိုတနက်နေ့ပြစ်တက်ခဲ့တဲ့နေရာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလူပြူရဲရာရှိကိုအရေးမြူဖို့ဂျူရီအဖွဲ့ရဲ့အဆုံးဖြတ်ချက်ကြောင့်ဖာကူဆန်မြို့မှာရပ်ပောင်းများစွာအထီးကရုံဖြစ်ခဲ့ပြီးအဆောက်အုံတွေမိရှုဖြက်စီခံခဲ့ရပါတယ်ရှင
်။စနေနေ့ညနေပိုင်းနောက်ဆုံးတည်ထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးခဲ့ကြတာပါ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုထပ်ပြီးထုတ်လွှင့်ပေးနေပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်စကိုင်းတိုင်းရမပင်ခရိုင်ဆာလင်ကြီးမြို့နယ်ထဲကလက်ပတောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုမီးလောင်ပုံးတွေနဲ့အကြမ်းဖက်ဖြိုခွဲခဲ့တဲ့နှစ်နှစ်ပြည့်နှစ်ပတ်လည်နေ့မှာရန်ကုန်မန္တလေးအပါအဝင်မြို့ကြီး၆မြို့မှာတက်ကြွလှုပ်ရှားသူတွေကဆန္ဒပြဆူတောင်းပွဲတွေလုပ်နေကြပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရရှင
်။လက်ပတောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်သပိတ်မှောက်ခဲ့တဲ့တန်ခါအများစုပါတဲ့သပိတ်စခန်းကိုအာဏာပိုင်တွေကလွန်ခဲ့တဲ့နှစ်နှစ်ကမီးလောင်ပုံးတွေနဲ့ဖြိုခွဲခဲ့တာပါ။ဒီဖြစ်ရနဲ့ပတ်သက်လို့အရေးယူဆောင်ရွက်ပေးခြင်းမရှိသေးတယ်လို့မြေတွေတင်းစီခံထားရတဲ့ဒေသခံတွေနဲ့လည်းပြည်လဲမှုကလည်းမရသေးတဲ့အတွက်ရန်ကုန်မန္တလေးနဲ့မြို့ကြီး၆မြို့မှာကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့ပါတယ်
။မနေ့နေရာကြီးအချိန်မှာအတင်းအားမအနိုင်ကျင့်ပြီးတော့မှကျွန်တော်တို့ပြည်သူသာသာတော်ကိုလည်းကိုးမားနဲ့လူပုဂ္ဂိုလ်နဲ့စုစုပေါင်းတရားကျင့်မှုကိုထိခိုက်ဒဏ်ရာရခဲ့ပါတယ်။
ဒါကတော့မန္တလေးမြို့လှုပ်ရှားမှုကအတန်လေးပါမန္တလေးမြို့မှာတော့လက်ပတော်ရဲလှုပ်ရှားသူတွေလမ်းပေါ်ထွက်လို့မရအောင်လူစုဝေးနေတဲ့မဟာမြတ်မှုနေ့ဖျားဝင်းရှိမှာအာဏာပိုင်တွေကပိတ်ဆို့မှုတွေရှိနေတယ်ဆိုပြီးတက်ကြွလှုပ်ရှားသူတို့ကဆိုပါတယ
်သူတို့ဘုဒ္ဓဝင်တဲ့မှာကျွန်တော်တို့စုမိတာကဒီမန္တလေးမှာအင်အားနည်းနည်းနေပုံကအဲ့ဒီအချိန်မှာပြည်မာကမဘာသာဖုံးပြီးပြီအုပ်ချုပ်ရေးကပိတ်ထားပြီးဖြစ်နေတယ်
ရန်ကုန်မြို့မှာလည်းပိုစတာများကင်ဆန္ဒပြတာဟောပြောတာဆုတောင်းတာတွေကိုညနေ၄နာရီကျော်အချိန်ကလေးကလှုပ်ဆောင်နေပါတယ်။ရန်ကုန်လှုပ်ရှားမှုအခြေအနေကိုတော့တက်ကြွလှုပ်ရှားသူတို့ကအခုလိုပြောပါဗျ။အဲ
့ဒါရဟန်းဆောင်ကလည်းမရှိတဲ့လေလည်းဖြစ်တယ်။ဟိုဟာဟိုတောင်းလို့ရမှာဒီနေရာအဆုံးဆုံးနဲ့ဆက်ကြလည်းဖြစ်တော့ပေါ့နော်။အဲ့ဒီအရင်းနဲ့ပတ်သက်လို့ကျွန်တော်တို့ဟိုဆုတောင်းဆန္ဒပြနေရခြင်းဖြစ်ပ
ါလား။လက်ပတော်မှာတော့ညနေ6နာရီကျော်အချိန်မှာလှုပ်ရှားမှုတွေစတင်လှုပ်ဆောင်မှာဖြစ်ကြောင်းနဲ့အခုချိန်အထိမီးလောင်ပုံးနဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်ပေးခြင်းမရှိသေးဘူးဆိုပြီးလက်ပတောင်းတောင်ဆမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ
်အထူးသဖြင့်တော့ဒီ29ရက်နေ့တန်ခါတော်ကြီးဒါနှစ်နှစ်ပြည့်မီးလောင်ပုံးနဲ့ဒါအဖြစ်ခံရတယ်အဲ့ဒီဟာတွေကိုလည်းအရေးယူပေးခြင်းဆောင်ရွက်ပေးခြင်းဟိုဘာမှညနေအချိန်ထိဟိုဘာမှမရှိသေးဘူးပေါ့ဗျာ
ဒီနေ့မှာပဲမန္တလေးတိုင်းပြည်ဦးလွင်နဲ့မိထီလာမျိုးတွေမှာလည်းလက်ပတော်ရဲလှုပ်ရှားသူတွေကနှစ်နှစ်ပြည့်အထိမ်းအမှတ်တွေလုပ်ခဲ့တာပါမိထီလာလှုပ်ရှားမှုနဲ့ပတ်သက်လို့မိထီလာပြည်သူ့အကျိုးဆောင်ကွန်ရက်ကဒေါ်မြင့်မြင့်အေးကအခုလိုပြောပါတယ
်မိကျော်မသားမှတ်ရနေတယ်ဆိုတော့အထိမ်းအမှတ်ကကျွန်မတို့ဟိုလှုပ်ရှားမှုတစ်ခုရဲ့အနေနဲ့ကျွန်မတို့ဝီဒီယိုဆူတောင်းနဲ့ရှင်းပြနေဖျားမှာ
မီးလောင်ပုံးနဲ့ဖြိုခွဲတာနှစ်နှစ်တာပြည့်သွားပြီမဲ့အဲ့ဒီအကျန်းဖက်ဖြိုခွဲမှုမှာပါဝင်ပတ်သက်သူတွေကိုအစိုးရဘက်ကတစုံတရာအရေးယူမှုမရှိသေးတယ်လို့လူ့အခွင့်အရေးချိုးဖောက်မှုတွေဆက်ပြီးရှိနေတဲ့အပေါ်မှာတော်လေးစိုးရင်ရတဲ့အကြောင်းသူ့ရဲ့စုံစမ်းတွေးရှိချက်တွေနဲ့ပတ်သက်လို့ Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငိမ့်ချမ်းသာခွင့်အဖွဲ့ကြီးကလည်းပြီးခဲ့တဲ့ရက်ကပဲကြေညာချက်ထုတ်ပြန်ထားပါတယ်ပြည်တွင်ပြည်ပနိုင်ငံတကာရဲ့အခုလိုအာရုံစိုက်မှုတွေဟာလက်ပတော်ပြည်သူတွေနဲ့သူတို့ကိုကူညီသူတွေရဲ့အားထုတ်လှုပ်ဆောင်မှုအဖြစ်ဆရာတော်ဦးအားလောကကတော့သုံးသပ်ပါတယ်
။ဟိုအဓိကတော့ညာဒီလက်ပတော်ဒေသခံတွေပေါ့နော်ဒီဒီဇိုင်းမမတ်ပေါ့နော်ဒီအားကြီးကိုမစုံမနစ်ဖက်နဲ့မကြောက်မရွံ့နဲ့ဟိုတကယ်လဲစုံစုံနေနာတာတွေကိုမပြတ်ဆောင်ရွက်နေပြီးအတွက်ပေါ့နော်ဒါဟိုနိုင်ငံတကာရောဒီနဲ့ဒီလိုဟာဒါနိုင်ငံရေးအတိုင်းအဝန်းညာရောလက်ဗရောင်းကိုနေရာအာယုံဆိုင်ပြီးတော့နေတာဟာဒါလက်ဗရောင်းဒေသခံတွေနဲ့လာရောက်ပြီးတော့ဟိုတကယ်ဟိုဟိုမခံနိုင်တဲ့စိတ်နဲ့ပေါ့နော်လာရောက်ပြီးတော့ကူညီပြီးတော့ဝိုင်းဝန်းနေတဲ့ပုံစံတွေရဲ့ဟိုအကျိုးသက်ရောက်မှုရှိတယ်လို့ဦးဇင်းတို့တော့မြင်နေကြ
လက်ပတော်တောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့တဘာဝပါဝင်ကျင်ပျက်စီးတာတွေလူလူတွေရဲ့ကျန်းမာရေးထိခိုက်တာတွေရှိနေကြောင်းကိုလည်းပညာရှင်တွေကထောက်ပြခဲ့တာပါ ဒီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပေမဲ့ကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာမှုမရှိဘူးဆိုပြီးကော်မရှင်အဖွဲ့ဝင်တွေကလည်းဆိုပါတယ်ဒီစီမံကိန်းကိုမြန်မာအစိုးရနဲ့စစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝါပေါင်ကုမ္ပဏီတို့ကပူးပေါင်းလုပ်ဆောင်ခဲ့တာပါဒေသခံတွေရဲ့ရွာတွေကိုဖယ်ရှားခိုင်းခဲ့တယ်လို့ဒေသခံတွေကိုတန်ရာတန်ချင်းနစ်နာချင်းမပြေပဲလေဟေကပေါင်းထောင်ထဲချီပြီးတည်ယူခဲ့တယ်လို့ရှင်းအောင်သာသနီကအဆောက်အဦဖြစ်တဲ့လေဒီသိန်းကိုဖြိုဖျက်ပြီးလှုပ်ဆောင်နေတဲ့စီမံကိန်းလည်းဖြစ်ပါတယ်ရှင်
။မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါရှင်။သောတာရှင်များရှင်အခုကြားခဲ့ရတယ်လို့ပါပဲ။လက်ပတောင်းနှောင်ကျင်းနေစီမံကိန်းရပ်ဆိုင်ရင်အတွက်ငင်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေအကြမ်းဖက်နေနေခဲ့တဲ့အပေါ်အစိုးရရဲ့အရေးယူဆောင်ရွက်တာမျိုးမတွေ့ရသေးပါဘူး။ဒီလိုဆန္ဒပြတဲ့အတွက်ဖြစ်ပေါ်ခဲ့တဲ့ပြဿနာတွေကိုမဖြေရှင်းပဲကျင်းနေစီမံကိန်းကိုဆက်လက်အကောင့်ထည့်ဖို့နေတာကြောင့်လူအခွင့်အရေးချိုးဖောက်မှုတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အလားအလာတွေအတွက်အစိုးရိမ်မှုတွေရှိလာနေပါတယ်။အကြောင်းစုံကိုမှတ်နန္ဒချမ်းကတင်ပြပါလိမ့်မယ်ရှင်။
ဒီကနေ့ဟာဆိုရင်သခိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်အတွင်းကလက်ပတောင်းတောင်ကျင်းဤစီမံကိန်းရပ်ဆိုင်ရေးငင်းချမ်းစွာဆန္ဒပြတောင်းဆိုနေကြတဲ့တန်ဃာတော်တွေနဲ့ဒေသခံတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းခဲ့တာနှစ်နှစ်တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်။ဒီလိုနှစ်နှစ်တင်းတင်းသာပြည့်သွားပေမဲ့လို့အဲ့ဒီအကြမ်းဖက်ဖြိုခွင်းမှုမှာပါဝင်ပတ်သက်သူတွေကိုအစိုးရဘက်ကတစုံတရာအရေးယူမှုမရှိသေးတဲ့အပေါ်မှာ ਨੇ လူခွင့်ရချိုးဖောက်မှုတွေဆက်ပြီးရှိနေတဲ့အပေါ်အတော်လေးစိုးရိမ်တဲ့အကြောင်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ကြီးရဲ့ဒုတိယညွှန်ကြားရေးမှူးတဦးဖြစ်သူ Miss Magna Ibrahim ကပြောဆိုလိုက်ပါတယ်။သူဟာဆိုရင်လက်ပတော်တော်ကျင်းနီစီမံကိန်းရဆိုင်ရေးငင်းချမ်းစွာဆန္ဒပြတောင်းဆိုသူတန်ဃာတော်တွေနဲ့ဒေသခံတွေအပေါ်အာဏာပိုင်တွေကမီးလောင်ဘုံတုံအကြမ်းဖက်ဖြိုခွင်းမှုတွေလုပ်ခဲ့တဲ့ဆိုတဲ့အပေါ်စုံစမ်းဖို့ကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့သူပါ
So at the moment we are basically in the process of completing our investigation
လက်တလုံးမှာတော့ကျမတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အစုံနေပါပြီအတင်းကျပ်ရွှေ့ဖြောင်းခိုင်းတာနောက်ပြီးတော့သဘာဝပတ်ဝန်းကျင်တွေစိုးရိမ်စရာတွေ2012နိုဝင်ဘာလတုန်းက white phosphorus ဘုံတွေသုံးပြီးတော့ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာအပါအဝင်စီမံကိန်းနဲ့ပတ်သက်တဲ့ပြဿနာတွေကိုစုံစမ်းထားပါတယ်
အနာပိုင်တွင်ရဲ့ဒီအကြမ်းဖက်ဖြိုခွင်းမှုအတွင်းအနည်းဆုံးတန်ဃာတော်69ပါးနဲ့ဆန္ဒပြသူ9ယောက်မိလောင်ဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်နိုဝင်ဘာလ28ရက်ကြာတာပရင်းနေ့ကလည်း AI ကနေကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးတော့ဒီကြေညာချက်ထဲမှာအဓိကမိမောင်းထုတ်ပြထားတာကကုမ္ပဏီတွေနဲ့ဒေသခံတွေကြားဖြစ်နေတဲ့ပြဿနာတွေကိုပြီးအောင်မဖြေရှင်းသေးပဲကျင်းနီစီမံကိန်းကိုဆက်လက်အကောင့်ထည့်ဖော်နေတာကြောင့်လူခွင့်ရချိုးဖောက်မှုတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အန္တရာယ်တွေဆက်ပြီးဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းထောက်ပြထားပါတယ်။ဒါကြောင့်ပြဿနာတွေဖြေရှင်းပြီးတဲ့အထိစီမံကိန်းကိုရပ်ဆိုင်ထားဖို့လည်း Miss Magna Ibrahim ကပြောဆိုခဲ့ပါတယ်
။ Our focus is on the human rights impact of their projects.
စီမံကိန်းကြောင့်လူခွင့်ရေးထိခိုက်နေတာကိုကျမတို့ကအာရုံစိုက်ထားပါတယ်။တွေ့ရှိချက်တွေနဲ့ပတ်သက်လို့ကုမ္ပဏီကိုတင်ပြသွားမှာဖြစ်တာကြောင့်လက်တလုံးမှာအသေးစိတ်တွေကိုမပြောနိုင်သေးပေမဲ့လူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အကြီးအကျယ်စိုးရိမ်နေဆိုတာကတော့ပြောနိုင်ပါတယ်။စီမံကိန်းတွေပြောင်းရွှေ့ခိုင်းတဲ့ကိစ္စမျိုးတွေလို့ဒီအထင်းကတချို့ကိုလည်းလက်ပတောင်းစုံစမ်းစစ်ဆေးရေးကော်မရှင်ကထောက်ပြထားပြီးသားပါ။ဒါတွေကလက်ရှိလက်ပတောင်းစီမံကိန်းနဲ့ပတ်သက်လို့လူတွေစိုးရိမ်နေကြတဲ့ကိစ္စပါ။လက်ရှိစီမံကိန်းနဲ့လက်ပတောင်းစီမံကိန်းသစ်တွေကိုအကောင့်ထဲမဖော်ခင်မှာပြဿနာတွေကိုအရင်ဖြေရှင်းဖို့လိုပါတယ်။ဖြေရှင်းရမယ့်ကိစ္စတွေကိုအရင်မလုပ်ဘဲနဲ့စီမံကိန်းကိုစခဲ့လို့သာပြဿနာတွေပေါ်ရတာလို့ကျမတို့ယူဆတယ်။ပြဿနာတွေအားလုံးကိုဖြေရှင်းမပြီးမချင်းစီမံကိန်းကိုရပ်ထားဖို့အတွက်ကျမတို့ကြေညာချက်ထမှာတောင်းဆိုထားတာကိုလည်းတွေ့မှာပါ။
ဒါအပြင်လက်ပတောင်းတောင်ကျင်းနီစီမံကိန်းကြောင့်လူခွင့်ရချိုးဖောက်မှုတွေမှာပါဝင်ပတ်သက်သူတွေကိုထိထိရောက်ရောက်ရေးယူဖို့နဲ့နောက်ထပ်လူခွင့်ရချိုးဖောက်မှုတွေထပ်မဖြစ်အောင်မြမအစိုးရကို AI အဖွဲ့ကြီးအနေနဲ့တိုက်တွန်းသွားမယ်လို့လည်းသူကပြောဆိုခဲ့ပါတယ
် First of all directly conducting advocacy with the government and we hope they will respond to the concerns we're raising
ပထမဆုံးကတော့အစိုးရနဲ့တိုက်ရိုက်ထိတွေ့အစည်းအုံသွားမှာပါစိုးရိမ်စရာကိစ္စတွေနဲ့ပတ်သက်ပြီးတော့အစိုးရကတုံ့ပြန်ဆောင်ရွက်မယ်လို့လည်းကျမတို့မျှော်လင့်ပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်တော့ကုလသမဂ္ဂလူ့အခွင့်အရေးလုပ်ငန်းစဉ်မှာထည့်သွင်းနိုင်မှုအပါအဝင်ဒီကိစ္စတွေကိုနိုင်ငံတကာကအာရုံစိုက်လာအောင်လို့ကြိုးပမ်းသွားမှာပါ
AI ဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးတူဖြစ်သူ Miss Magna Ibrahim ပြောသွားခဲ့တာပါသူပါဝင် AI ကိုယ်စားလှယ်တချို့ဟာဒီ2014ခုနှစ်နှစ်စံပိုင်းမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ထိခိုက်နစ်နာသူကာယကံရှင်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပြီးမကြခင်ရှင်းနှစ်စံပိုင်းလောက်မှာပဲအစိုးရခန်းစာထုတ်ပြန်မှုရှိပါတယ်ဒီအစီအစဉ်ခန်းစာမထွက်ခင်မှာကုမ္ပဏီကိုလည်းတင်ပြပြီးတော့ကုမ္ပဏီဘက်ကတုံ့ပြန်မှုတွေတခုရအောင်လုပ်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။သ သမရဦးသိန်းစိန်ဆိုရကတော့လက်ဘရောင်းတောင်ကျင်းကြီးစီမံကိန်းရဆိုင်ရေးတောင်းဆိုသူတွေအပေါ်အကြမ်းဖက်ဖြိုခွင်းမှုကိုစုံစမ်းစစ်ဆေးဖို့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကိုတာဝန်ပေးအပ်ခဲ့တာပါဒီကော်မရှင်ကနေစစ်ဆေးတွေ့ရှိချက်တွေကိုသမရထံတင်ပြခဲ့ပြီးကော်မရှင်ကတင်ပြတဲ့အကြံပြုချက်တွေကိုအကောင့်ထပ်ဖော်ဖို့ကော်မတီတရက်ကိုလည်းဖွဲ့စည်းပေးခဲ့ပါတယ်ဒါပေမဲ့လည်းဒီကော်မတီကအပြည့်အဝတာဝန်ယူလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်ရှင်
တော်ရရှိများခင်ဗျာမြမစီးပွားရေးဥပိုင်း limited ဟာမြမနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ချီကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချက်မှတ်ထားတဲ့တရားဥပဒေလှုပ်ထုံးလုပ်နည်းတွေနိုင်ငံတကာစံရီးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တရားရေးလိုင်းအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှိများခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကို Bluetooth ဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ်။
VOA American အတန်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ခုတခါကချင်ပြည်နယ်ဘက်ကသတင်းတပုတ်တင်ဆက်ပေးရစီမြန်မာအစိုးရတပ်နဲ့ကချင်လူမျိုးရေးတပ်ကြားစီးရဲတင်းမာမှုတွေအရှိန်မြင့်လာနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေရဲ့အတက်အိုးအိမ်စီးစိမ်လုံခြုံမှုကင်းမဲ့လာနေတယ်လို့အေးလွန်းတဲ့ယာရီဥတုတန်းခံနေရတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုစားနပ်ရိက္ခာနဲ့နေထိုင်မှုအခက်အခဲတွေပိုးပြီးတော့မှအထူးစိုးရိမ်စရာအနေထားဖြစ်လာနေတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောဆိုလိုက်ပါတယ်။ဒါကြောင့်ဒေသတွေငြိမ်းချမ်းမှုရှိအောင်ကချင်ဒုက္ခသည်စခန်းတွေနာအထိပြစ်ခတ်တိုက်ခိုက်မှုတွေနဲ့စစ်အင်အားတိုးချဲ့ချထားမှုတွေကိုရပ်တန့်ပစ်ဖို့ကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့တွေကလည်းတောင်းဆိုပါရယ်အသေးစိတ်ကိုမဆုမုံကဆက်ပြောပြပါမယ်ရှင
်ဟုတ်ကဲ့ပါနိုဝင်ဘာလ19ရက်နေ့ကဖြစ်ခဲ့တဲ့ကချင်စစ်တပ်နန်းအကြောင်းပေါ်ကိုမြန်မာစစ်တပ်ဘက်ကလက်နက်ကြီးကြီးကျလို့ဘိုးလောင်း23ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုကနေစလို့နိုဝင်ဘာလ23ရက်24ရက်တွေမှာလည်းမြန်မာအစိုးရစစ်တပ်ဘက်ကလိုင်ဇာနဲ့မိုင်းဂျာရန်တလျှောက်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ကချင်ပြည်နယ်နဲ့တရုတ်နယ်စပ်တလျှောက်မှာရှိတဲ့ဒုက္ခသည်တောင်းချီနေထိုင်ရာဂျေရန်ဒုက္ခသည်စခန်းဖုံးလုံးရန်ဒုက္ခသည်စခန်းနဲ့လိုင်ဇာနယ်မြေတဲ့အထိလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိတဲ့အတွက်ကချင်စစ်ပြေးဒုက္ခသည်တွေကြာအသက်အန္တရာယ်ဆိုရင်မှုတွေပိုတိုးလာနေတာဖြစ်ပါတယ်။ကချင်ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ဒေါ်မယ်ရီတွန်ကကချင်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါဗျာ
။ကျွန်တော်ကြည့်နေတဲ့ဒီဒုက္ခသည်စခန်းအနည်းငယ်တော့23ကိုပေါ့လေဒုက္ခသည်စခန်းနဲ့တမိုင်ပတ်လဲအကွာမအောင်သူကကြာတာပေါ့နော်ကြာတယ်ဆိုတော့ဒုက္ခသည်အနည်းငယ်တော့တို့ဆိုရင်မှုရှိတယ်အထက်ရမှုရှိတယ်စခန်းနဲ့နည်းရညာကြာတယ်ဆိုတော့ထိတ်လန့်ဆောင်လာမှုရှိတယ်လုံချိုးရင်းနဲ့ကျွန်တော်လည်းပူပါမှုရှိတယ်ဆိုရင်မှုရှိတယ်ပေါ့နော်ဒီလိုဒါဆက်ပြီးပြင်နေမယ်ဆိုရင်ပေါ့လေနော်ပြောလို့မရဘူးပေါ့လေနော်အဲ့လိုမျိုးလေးရှိတယ်ပေါ့
ဒုက္ခသည်တွေအတွက်ရန်ပုံငွေမလုံလောက်လို့ကုလသမဂ္ဂကပေးထားတဲ့လူသားချင်းစာနာမှုအကူအညီတွေကလည်းနိုဝင်ဘာလဇန်းကနေစလို့လျှော့ချဖို့အစီအစဉ်ရှိနေသလိုအခုလိုဒေသတွေမှာဆေးရတင်းမာနေတဲ့အတွက်လည်းလမ်းကြောင်းပိတ်ဆို့မှုတွေဖြစ်နေလို့ဒုက္ခသည်စခန်းတွေအထိစားနပ်ရိက္ခာနဲ့ကျန်းမာရေးဆောင်ရှားမှုအကူအညီတွေရောက်လာဖို့ကအခက်အခဲတွေဖြစ်နေတယ်လို့လည်းကချင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေါ်မယ်ရီတွန်ကပြောပါတယ
်နံပါတ်1ကတော့ရာတူးတူကအရန်အေးပါတယ်အရင်အေးတဲ့ခါကျတော့ဆောင်းနေပိုင်းကလေးတို့အနည်းထယ်လိုတယ်ဆိုပြီးကျမတို့ပြောတာလည်းအများရှိရပေါ့နောက်တစ်ခုအနေနဲ့အရေးကြီးဆုံးချက်ကတော့အခြေခံလိုအပ်ချက်ပြည့်တဲ့စာနာရိက္ခာဥတော်မှ UN Convoy ကတို့ကဒီနိုဝင်ဘာ9ရက်နေ့မှာဆိုပြီးပထမတို့ပြောတယ်ဒါပေမဲ့နောက်တော့ပြန် postpone လုပ်လိုက်တယ်လို့ပြောရပေါ့လေနောက်ဆုံးဒုတိယအချိန်အနေနဲ့တို့ကဒီဘက်မှာဒီလကုန်ပေါ့လကုန်30မှာပြန်ပြီးမှလာပါမယ်ဆိုပြီးကျမတို့အကြောင်းကြားရတယ်ဒါပေမဲ့လည်းတနည်းအားဖြင့်ကျမတို့စာပြင်ရရပေါ့ UN Convoy ကလည်းပြန်မရောက်လာနိုင်ပေါ့ဘူးပေါ့လေနော်အဲ့လိုမျိုးဖြစ်တယ်အဲ့ခါကျတော့အခုဒီလိုက်စာပေါ့ဝင်းဒီဘက်မှာဆိုရင်တို့ကဖို့ short တဲ့ချင်းလို့ကျမတို့ပြောလို့ရတယ်ပေါ့နော်ပေးထားတာလည်းဟိုမှာဒီ December November December မှာတို့က 80% ပဲဆိုပြီးတော့ပြေးထားတဲ့ခါကျတော့ တော်တော်လေးအိမ်မှာစားတော့မနှောက်ပြီးမှဒုက္ခရောက်နေအခါမှာအခုလည်းအချိန်မီမနှောက်ဘူးဆိုတဲ့အခါကျတော့ဒုက္ခတွေမှာအစားတောင်းတဲ့ပတ်သက်ပြီးအခက်အခဲတွေဖြစ်နေပါတယ်။ကျမရေးပိုင်းလည်းအဲ့လိုပဲပေါ့နော်။အကြီးကတော့စိတ်ပိုင်းဆိုင်ရာတော်တော်လေးထိခိုက်နေတယ်ပေါ့လေနော်
။ဒါကြောင့်မို့လို့ကချင်ဒုက္ခသည်စခန်းတွေအပါအဝင်တောတောင်နေတဲ့အထီထွက်ပြေးတင်းချောင်နေရတဲ့ဒုက္ခသည်တွေရဲ့အရေးကလည်းအထူးစိုးရင်စရာအနေထားမှာရှိလာနေတာပါ။ကချင်မျိုးသမီးအစီယုံထိုင်းနိုင်ငံအနေနဲ့ဒေသတွေတည်ငြိမ်မှုနဲ့ပြည်သူတွေလုံခြုံမှုရှိအောင်ထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးစေလိုပြီးစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်စေချင်ပါတယ်လို့တောင်းဆိုထားပါတယ်။လူမှုအခြေပြုမဟာမိတ်အဖွဲ့ဝင်လည်းဖြစ်တဲ့ကချင်မျိုးသမီးစီယုံထိုင်းနိုင်ငံကလက်ထောက်ထွေထွေတည်ငြိမ်မှုဂျေစီကာအန်ခွန်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးကိုတည်ဆောက်စေချင်ပါတယ်လို့ပြောပါတယ
်။အထူးသဖြင့် KIA နဲ့မြန်မာအစိုးရနဲ့သူတို့ဆင်ွေပွဲလုပ်တဲ့အခါမှာအများနဲ့နှစ်ဦးနှစ်ဖက်စစ်ရှော့ချရေးပေါ့နော်စစ်ရှော့ချရေးလုပ်မယ်တန်းနိုင်တော့ဆွေးနွေးမယ်ဆိုပြီးမှအဲ့လိုမျိုးတွေပြောတယ်အဲ့ချိန်မှာဒီအစိုးရဘက်ကနေပြီးမှခဏခဏဒီမှာမထွက်တဲ့တိုက်ပွဲတတိလေးတွေလည်းခဏခဏဖြစ်တယ်ဒါပေမဲ့နေတတိမတီးပဲနဲ့အဲ့လိုမျိုးချိုးဖောက်နေတဲ့အခါမှာကျတော့ကျမတို့ကချင်လူထုအနေနဲ့ရောဒီအကုန်လုံးတိုင်းဒေသလူထုအနေနဲ့ရောကိုယ့်ရဲ့အစိုးရပုံမှာဘယ်လိုမျိုးယုံကြည်စိတ်ချမှုရှိပြီးမှရရှိတည်တံ့ခံနေတဲ့ငြိမ်းချမ်းရေးကိုပေါ့ဘယ်လိုမျိုးရနိုင်မလဲဆိုတဲ့ဟာပုံမှာအရန်နဲ့စိုးရင်ပူပန်တယ်ဒီလိုရှိရင်ငင်းချမ်းရလည်းမငင်းချမ်းနိုင်ဘူးအချိန်တည်းခဏခဏအခုမှဖြစ်လိုက်ဒီမှာဖြစ်လိုက်စစ်ပွဲတွေဖြစ်လိုက်ဟိုပြည်ပခဖြစ်လိုက်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ IDP တွေကလည်းပုံပုံများများလာတဲ့နောက်လူခွင့်ရေးချိုးဖောက်မှုတွေကလည်းပုံများလာတဲ့အခါမှာငင်းချမ်းရအတွက်ရန်နဲ့စိုးရင်ပြန်နေတဲ့အတွက်ကြောင့်မို့ပေါ့နော်ဒီ statement ကိုထုတ်ရခြင်းဖြစ်တယ်လို့ပြောချင်တယ်
အခုလိုမျိုးကချင်လူမျိုးရေးတပ်နဲ့မြန်မာစစ်တပ်ကြားစစ်ရေးတင်းမာမှုတွေအရှိန်မြင့်လာနေချိန်မှာပဲကချင်ပြည်နယ်လိုင်စာနဲ့ဗမော်မျိုးတွေအနီးအနားကိုမြန်မာစစ်တပ်ဘက်ကစစ်အင်အားတိုးချဲ့မှုတွေပိုပြီးလှုပ်ဆောင်နေတဲ့အပေါ်မှာဒေသတွင်းတည်ငြိမ်အေးချမ်းရေးနဲ့ငြိမ်းချမ်းရေးအပေါ်မှာစိုးရိမ်မကင်းဖြစ်မိတယ်လို့လည်းကချင်ပြည်နယ်လူထုအခြေပြုအဖွဲ့15အဖွဲ့ပါဝင်တဲ့ကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့ကြီးကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာစစ်ရှိန်တွေတိုးပြီးတော့လှုပ်ဆောင်နေတာကိုရပ်တန့်ဖို့နဲ့ထိုးစစ်တွေကိုချက်ချင်းရက်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကိုကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့ကတိုက်တွန်းထားပါတယ်ရှင်
။မဆုမုံမင်းမြန်တင်ပြသွားတော့ပါရှင်။ VOA ကနေစနေနေ့ညနေဖက်သတင်းများကိုထုတ်လွှင့်ပေးနေပါရယ်။ဒီကနေ့ည9:00 နာရီမှာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါ။ပထမပိုင်းနာရီဝဲမှာလိုင်းလမီတာ190လိုင်းတိုမီတာ26တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစအဆုံးကိုဖမ်းယူနားဆင်နိုင်ပါရယ်ရှင်။အခုနားဆင်နေကြတဲ့စနေနေ့ညနေဖက် VOA အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါရယ်။ညနေပိုင်းအစည်းအဝေးအဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုမှတ်စုမျက်မှောင်ကတလဲအကျညာပေးပါမယ်ရှင
်။အီဂျစ်နိုင်ငံမှာဒီ2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူလူအောင်ကြွားမှုအတွင်းမှာဆန္ဒပြသူတွေကိုတပ်ဖြတ်ခဲ့မှုအတွင်းသမ္မတဟောင်းဟော့စနီမူဘာရက်ပါရင်ပတ်သက်နေတဲ့ဆိုရဲဆွဲချက်တွေအားလုံးကိုဒီတရားရုံးကကင်းလွတ်ခွင့်ပေးလိုက်ပါတယ်။ယာရုကနေဆင်းပေးခဲ့ရတဲ့သမ္မတဟောင်းမူဘာရက်အပေါ်ဆွဲဆိုထားတဲ့ဆွဲချက်တွေအားလုံးကိုပယ်ချလိုက်တယ်လို့လာရောက်နားထောင်သူတွေနဲ့ပြည့်ကျက်နေတဲ့တရားရုံးထဲမှာတရားသူကြီးကအမိန့်ချခဲ့တာပါဒီယာနဲ့ချီတဲ့ဆန္ဒပြသူတွေကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တယ်လို့ဆွဆွဲခန့်ထားရတဲ့မူဘာရက်အစိုးရလက်ထက်တုန်းကပြည်ထောင်စုဝန်ကြီးနဲ့ထိတ်တန့်လုံခြုံရေးအရာရှိ6ယောက်ကိုလည်းတရားသေးလွှတ်ပေးခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့ဒီအကြမ်းဖက်သမားတွေကိုအပိသက်နှိမ်နှင်းသွားဖို့တန်ဋိဌာန်ချထားတယ်လို့သမ္မတ Goodluck Jonathan ကပြောကြားလိုက်ပါတယ်တောက်ကြနေတုန်းက80ကျော်တေဆုံးပြီးတော့ဒီတရားထက်မင်းရဲ့ဒဏ်ရာရခဲ့တဲ့ဗလီချောင်းတစ်ခုအပေါ်အကြမ်းဖက်သမားတွေရဲ့ဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာသမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကနေဆက်လုံခြုံရေးပုံမခိုင်မာတောင်းတင်းဖို့အတွက်ဩစတြေးလျအစိုးရကဒီအကူအညီပေးမယ့် 9 နှစ်စီမံကိန်းတရက်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဩစတြေးလျအစိုးရနဲ့မြန်မာအစိုးရကြားမှာဒီနားလည်မှုစာချုပ်လွှာအရမြန်မာနိုင်ငံရဲ့နေဆက်ရေးရစီမံခန့်ခွဲရေးအုပ်ချုပ်ရေးတည်နှံ့ပို့ချရေးဖွံ့ဖြိုးတိုးတက်ရေးနဲ့နည်းပညာနဲ့နည်းစနစ်ပိုင်းတွေအတွက်အကူအညီပေးရေးတွေကိုဩစတြေးလျလူဝင်မှုကြီးကြပ်ရေးဌာနကအကူအညီတွေပေးမှာဖြစ်ပါတယ်။တခါထိုင်ဝမ်ကျွန်းကဒေသတော်များများမှာတော့ဒီ municipal နေရာပေါင်း11,000တွဲရွေးပကောက်ပွဲတွေကျင်းပခဲ့တာမှအခုမဲတွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီး engineer ကတော့ Brian Magulie ဖြစ်ပါတယ်။ VOA America အတန်းရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24/30/40တို့ကဖမ်းယူပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မနှင်္ဂလာပါ။
This program has come to you from the Voice of America, Washington.